ကျမတော်မူပါစဒူတော်မောင်ရေစာတင်ကျောင်းတွေဟာကလေးငယ်တွေရဲ့ဒုတိယမိခင်ဆိုရင်မမှားပါဘူးငါတို့ကျောင်းနေရွယ်မူလတန်းကလေးငယ်တွေကစလို့အထက်တန်းပညာကုံဆုံးတဲ့အချိန်ထိကလေးငယ်တွေရဲ့ပညာရေးနဲ့အခြားအဖက်ဖက်ကလိုအပ်တဲ့လေ့လာစီးပူးစရာတွေသင်ယူစရာတွေဆုံးမစရာတွေကိုစာတင်ကျောင်းတွေကနေမိဘတပွဲလေ့ကျင့်ပြိုးထောင်ပေးခဲ့ကြတယ်။ဒါပေမဲ့ဝန်းနေစရာကောင်းတာကငရုနိုင်ငံမှာကျောင်းမနေနိုင်တဲ့ကလေးငယ်လေးတန်းခွန်းဒီပါတော့ရှိနေတဲ့ကျောင်းမနေနိုင်ပဲလမ်းပေါ်လေလွင့်နေတဲ့မိဘမဲ့ကလေးတွေအရွယ်မြောက်သေးပဲအလွတ်လုံနေကြရတဲ့ကလေးတွေတောင်းရင်စားတောင်းနေကြရတဲ့ကလေးတွေမူးယစ်ဆေးဆွဲနေတဲ့ကလေးတွေဒူးဆိုင်မှုတွေမှာအတုံးချခံဖြစ်နေတဲ့ကလေးတွေအများကြီးရှိနေပါတယ်ငါတို့ဘူရာယုံတွေဘတ်စကားဂိတ်တွေကြောင်ကြတဲ့စင်ကြီးဘုံရက်ွက်တွေထဲမှာဗျောင်ကြကြကော်ရှူနေတဲ့ကလေးသူငယ်တွေကိုငါတို့တွေမကြခဏတွေ့တွေ့နေကြရတယ်ငါတို့အချင်းချင်းလည်းဒီအကြောင်းကိုတယောက်နဲ့တယောက်ပြန်ပြောပြကြတယ်ဒီဖြစ်ရက်တွေဟာငါတို့နိုင်ငံရဲ့မျိုးဆက်သစ်တွေအတွက်ထိတ်လန့်ခြောက်ခြားစရာအနေအထားတစ်ခုပါပဲငါတို့ဒါဟာငါတို့နဲ့မဆိုင်ဘူးလို့လစ်လူရှုထားလို့မရပါဘူးအထူးသဖြင့်နိုင်ငံရဲ့စီးပွားရေးချွတ်ချုံကြမှုတရားဥပဒေစိုးမိုးမှုရော့ရဲနေတာတွေကြောင့်အခုလိုဖြစ်နေကြတာပါအဲ့ဒီကလေးအများစုဟာမိဘမဲ့တွေဓမ္မမဟုတ်မိစုံဖဆုံမရှိတဲ့ကလေးတွေမိစုံဖဆုံရှိတော့လဲစင်းရဲနွမ်းပါလွန်းလာတာကြောင့်မထိန်သိမ်းမဆောင်ရှောက်နိုင်ပဲလမ်းပေါ်လေလွင့်နေတဲ့ကလေးအများစုပါပဲငါတို့အဲ့ဒီကလေးအများစုဟာလိမ်မိုင်းဆိုင်ရာအကျံဖက်ခံရတာနှင်းပန်းနှိမ့်ဆက်ခံရတာလူကုန်ကူးခံရတာအဓမ္မဆေခိုင်းတာကိုခံရတာလောက်အားကခေါင်းမုံဖျက်ခံရတာတွေရှိနေပါတယ်အထူးသဖြင့်တောင်းရန်စားတောက်နေကြတဲ့ကလေးငယ်အများစုရဲ့နောက်ွယ်မှာကျိုးကင်ပြီးလောက်အားကခေါင်းမုံဖျက်နေတဲ့လူကြီးတွေအသေးချာရှိနေပါတယ်သူတို့ဟာကလေးတွေတနစ်တာတောင်းရန်ရရှိလာတဲ့ငွေကြေးကိုခေါင်းမုံဖျက်ပြီးစီးပွားဖြစ်လောက်ကင်နေကြတဲ့မတမာသူတွေပါငါတူဒီအကြောင်းကိုတတင်းမီဒီယာတွေကနေဖော်ထုတ်ရေးသားတင်ပြခဲ့ကြပေမဲ့အရေးယူမှုအပိုင်းမှာအားနည်းနေတာကြောင့်ကလေးငယ်အခွင့်အရေးဆိုင်ရာဥပဒေမှာလိုအပ်ချက်တွေရှိနေသေးတာကြောင့်ထိထိရောက်ရောက်မနှိမ်နှင်းနိုင်သေးပါဘူး။ဒါကြောင့်ရင်ငွေပိုက်ကလေးငယ်တွေကိုနေ့အတွက်နဲ့တောင်းရန်စားတောက်နေကြတာနေ့အတွက်နဲ့ငှားရန်တောင်းစားနေကြတာကလေးငယ်တွေကိုနေစရာစားစရာပေးပြီးစီးပွားဖြစ်တောင်းရန်ခိုင်းနေကြတာဒုစရိုက်မှုတွေမှာကလေးငယ်တွေကိုအတုံးချနေတာတွေကြဲကြဲပြန့်ပြန့်ရှိနေပါတယ်။ဒါတွေကိုအစိုးရအနေနဲ့ထိထိရောက်ရောက်ဟန်တာအရေးယူပေးဖို့လိုအပ်နေပါတယ်။အဲ့ဒီကလေးငယ်အများစုဟာစစ်လိတ်အရက်ကွန်းမူးယစ်ဆေးဝါးစတာတွေနဲ့ထိတွေ့ရင်ပါပြီးနေကြပါပြီ။လေလွင့်ကလေးငယ်တွေရော့နေပပျောက်စေဖို့အတွက်အုတ်ထင်းသူမိဘတွေနဲ့ပြန်လည်ပေါင်းစည်းစေဖို့အတွက်ဖြစ်နိုင်ရင်အုတ်ထင်းသူတွေကိုကလေးငယ်ဥပဒေအရအရေးယူဖို့လိုအပ်ပါတယ်။တောင်းရန်စားတောက်နေတဲ့ကလေးငယ်တွေရဲ့နောက်ွယ်မှာကြိုးကင်နေတဲ့သူတွေကိုဖော်ထုတ်ပြီးဥပဒေကြောင့်ရထိထိရောက်ရောက်အရေးယူရပါမယ်။နောက်ပြီးကလေးငယ်အခွင့်အရေးဖြစ်တဲ့ရှင်တန်ခွင့်ဖွံ့ဖြိုးခွင့်အကာအကွယ်ပိုင်ဆိုင်ခွင့်ပါဝင်ခွင့်စတာတွေကိုလည်းကလေးငယ်တွေပြန်ပြီးရရှိအောင်လှုပ်ဆောင်ပေးကြပါမယ်။ကလေးငယ်တွေအတွက်အသက်မွေးဝမ်းကြောင်းသင်တန်းတွေအလုပ်ကိုင်းရရှိအောင်ချိတ်ဆက်ဆောင်ရွက်ပေးတာတွေရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာဇာတိတပိုင်းဆိုင်ရာကျင့်ဝတ်ပိုင်းဆိုင်ရာပညာရေးဖွံ့ဖြိုးတိုးတက်မှုဆိုင်ရာအခွင့်အရေးတွေကိုဖန်တီးပေးရပါမယ်ငါတို့1993ခုနှစ်ကပြဋ္ဌာန်းထားခဲ့တဲ့ကလေးငယ်အခွင့်အရေးဆိုင်ရာဥပဒေမှာပါရှိတဲ့အားနည်းချက်တွေကိုပြန်ပြီးပြုပြင်ပေးရပါမယ်။ကောင်းမွန်တဲ့ပညာရေးစနစ်ဟာကလေးငယ်တွေရဲ့ဘက်ဆုံးဖွံ့ဖြိုးတိုးတက်မှုကိုအများကြီးအထောက်အကူပြုတာကြောင့်လေလွင့်နေတဲ့ကလေးငယ်တွေအတွက်အခမဲ့ပညာရေးစနစ်ကိုဖော်ဆောင်ပေးရပါမယ်အထူးသဖြင့်ငရုနိုင်ငံဟာစီးပွားရေးချွတ်ချုံကျနေတာကြောင့်ကုန်စည်နှုန်းတွေအဆမတန်မြင့်တက်နေတာကြောင့်အိမ်ရှိလူအကုန်အလုတ်လုံမှပုံမှန်စားရတောက်ရပါတယ်ဒါကြောင့်ကလေးငယ်တွေဟာလည်းမိသားစုဝင်ငွေမကောင်းတာကြောင့်တစ်ဖက်တလန်းကနေအထောက်အကူပြုဖို့ငွေရှာကြရတယ်အဲ့ဒီခါမှာကလေးငယ်တွေဟာအရွယ်မတိုင်ခင်အလုတ်လုံကြရတာအနေရရှိတဲ့လုပ်ငန်းဝင်တွေမှာအလုပ်လုပ်ကင်နေကြရတာလောက်ခငွေခေါင်းပုံဖျက်ခံရတာအနိုင်ကျင့်နှိမ့်ဆက်ခံရတာလိမ်မှုကိစ္စကျူးလွန်ခံနေကြရတာလူကုန်ကူးခံရတာယာဇွေးမှုကျူးလွန်တာမှာအတုံးချခံနေရတာတွေကြုံနေကြပါတယ်ငါတူဒီလိုကလေးငယ်တွေကိုအကာအကွယ်ပေးဖို့အစိုးရကဖွဲ့စည်းထားတဲ့အဖွဲ့အစည်းတွေကလည်းထိထိရောက်ရောက်ပံ့ပိုးမကူညီပေးနိုင်တာကြောင့် NGO အဖွဲ့အစည်းတွေနဲ့ပရဟိတအဖွဲ့အစည်းတွေလစ်လျူမရှိနိုင်တဲ့လူမှုရေးစိတ်သက်ရှိသူတွေကနေနောက်ွယ်ကနေကိုနီးကိုဟန်နဲ့အကူအညီပေးနေကြရတယ်။အမှန်ကအစိုးရအဖွဲ့အစည်းနဲ့သက်ဆိုင်ရာဌာနတွေမှာတာဝန်ရှိတာပါ။ဌာနဆိုင်ရာကတာဝန်ရှိသူတွေကတာဝန်မယူတဲ့အပြင်ပြစ်မှုကျူးလွန်တဲ့သူတွေကိုပံ့ပိုးကူညီတဲ့အနေအထားတွေဖြစ်နေတာတော့အယုတ်ဆိုးလွန်းလှပါတယ်ငါတို့။မြန်မာနိုင်ငံဟာအမျိုးသမီးနဲ့ကလေးငယ်အခွင့်အရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကိုလက်မှတ်ထိုးထားတဲ့နိုင်ငံဖြစ်ပေမဲ့ထိရောက်တဲ့ဥပဒေထိရောက်တဲ့အရေးယူဆောင်ရွက်မှုပိုင်းမှာအရန်ကိုအားနည်းနေပါတယ်။ကလေးငယ်တွေအသက်ရှင်ရပ်တည်ဖို့အတွက်သူတို့ကိုအတင်းအဓမ္မအလုတ်လုတ်ခိုင်းတာဟာကလေးငယ်တွေရဲ့အခြေခံရပိုင်ခွင့်ဖြစ်တဲ့အပီပီဆိုင်ရာစံညုံးတွေကိုချိုးဖောက်လိုက်တာပါပဲငါတို့ ခလေးလုပ်သားတွေကိုခေါင်းမုံဖြတ်စေခိုင်းနေတဲ့စားတောက်ဆိုင်တွေ၊ကုန်ထုတ်လုပ်ငန်းတွေ၊စောက်လုပ်ရေးလုပ်ငန်းတွေနဲ့အခြားအနေရရှိတဲ့လုပ်ငန်းတွေငါတို့နိုင်ငံမှာအများကြီးရှိနေပါတယ်။ဒါကိုအစိုးရတာဝန်ရှိသူတွေကဖော်ထုတ်ပြီးထိထိရောက်ရောက်အရေးယူဖို့လိုအပ်နေပါတယ်။ကဲပါလူကလေးရေဒီတစ်ပတ်တော့ဒီလောက်ပါပဲကွယ်။မင်းလည်းအရင်စာပြန်ပါဦး။မင်းရဲ့စာကိုမျှော်နေမယ်။ချစ်လက်စွာသောမင်းရဲ့အဖစန်နီဦး။